မိုးရသည့်အစာကျွန်လာဆိုတာမြန်မာကလေးငယ်တွေစတင်ငယ်စီချေချနေကြအချိန်မှာတူညီဝစ်စုံတွေမိုးကာထီတွေနဲ့နှစ်တစ်နှစ်ရဲ့စတင်နှစ်အဖွင့်မြင်ကွင်းဆိုရင်လည်းမမှားပါဘူးနိုင်ငံရဲ့ပဋိပက္ခတွေနဲ့ဖြတ်တန်းနေရတဲ့လက်ရှိအချိန်ကာလမှာတော့ကလေးငယ်တွေဟာစတင်ငယ်တွေစီရောက်လာဖို့ခက်ခဲလာပါတယ်တိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်ဒေသခံကလေးငယ်တွေကတော့စစ်ကောင်စီတပ်ရဲ့စစ်ကြောင်းထိုးတာတွေကြောင့်စာသင်ငန်းတွေကိုကြောခိုင်းပြီးထွက်ပြေးတင်ရှောင်နေကြရပါတယ်။နေ့စဉ်ရစနေပါလေကြောင်းတိုက်ခိုက်မှုရှိနေတာကြောင့်ပေါ်ပေါ်တင်တင်ကြောင်းဖွင့်နိုင်ဖို့တောင်အာမခံချက်မပေးနိုင်တဲ့အခြေအနေပါ။ဒီအခြေအနေတွေကြောင့်ကျောင်းသားကျောင်းသူတွေဟာကျောင်းမတက်နိုင်ပဲနေဆက်ဒေသမှာလာရောက်ခိုလုံနေကြရတယ်လို့ကရင်ပြည်အစိုးရပညာရေးဝန်ကြီးဌာန KNED ဒုတိယဝန်ကြီးခုဘူးရဲကပြောပါတယ်
။စစ်ကောင်စီကဒီစံပီနေအနေပေါ့နော်။စီဆိုင်ဘက်ကနေဟိုလွယ်လင်းတီးစခန်းဖက်ကိုထိုးလာတော့အဲ့ဒီလွယ်ကရှစ်ချန်းကပြည်သူလူထုနဲ့ကျောင်းသားကျောင်းသူတွေကတဖွဲ့ဖွဲ့လာနေတော့မယ်အခုချိန်ကြီးကျွန်တော်တို့နေစားတဲ့ကမှရှိတဲ့စစ်ဆောင်စခန်းလာနေကြတော့မယ်။ဒါကြောင့်ကျွန်တော်တို့ကျောင်းဆောင်ဒီတစောက်ထားတဲ့ကျောင်းဆောင်တွေကမလုံတော့ဘူးမလုံတော့တော့ကျွန်တော်တို့ထပ်ချက်ထွင်နေရတော့မယ်ပေါ့ဒီထက်ကြည့်လေအမှန်တော့ဗျ education မှာလေဟို without border ဖြစ်တင်တာပေါ့နော်ကလေးတွေရဲ့အခွင့်အရေးလည်းဖြစ်တယ် rights to education ပေါ့အဲ့ဒါကိုမဆုံးရှုံးရလေအောင်ကျွန်တော်တို့လည်းဟိုကြိုးပမ်းဆောင်ရွက်ပြီးနေနေချင်းဖြစ်တယ်ပေါ့စစ်ကောင်စီကစတင်ရမယ်ကလေးတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတာမျိုးကျွန်တော်ပြည်နယ်မှာလည်းဟိုဖြစ်လာတာပေါ့လေဆိုတော့အဲ့ဒါမျိုးဒီမဖြစ်တင်ဘူးမရှိတင်ဘူးလို့ကျွန်တော်အနေနဲ့အလိုဖုံတမိပါတယ
်လွတ်လပ်စွာပညာသင်ကြားခွင့်ကိုနိုင်ငံတကာမှာကလေးငယ်အခွင့်အရေးအဖြစ်အလေးနဲ့လှူဆောင်လေးရှိပါတယ်မြန်မာနိုင်ငံမှာတော့စစ်ကောင်စီတပ်တွေကလေကြောင်းပစ်ခတ်မှုတွေဘုံကျဲတိုက်ခိုက်ကြတွေနဲ့စစ်ရေးဖော်ဆောင်တဲ့အခါစာတင်ကျောင်းနဲ့ကလေးငယ်တွေပါပိတ်မှတ်ထားလာခဲ့တာပါ2021စစ်အာဏာသိမ်းချိန်ကစလို့ဒီနှစ်ဧပြီလကုန်အထိစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ1300နီးပါးသေဆုံးခဲ့တယ်လို့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ညံလင်းတဲ့သုတေသနအဖွဲ့ရဲ့မေလ21ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတိစုံမှုတွေတဲ့ကျောင်းနေအရွယ်ကလေးငယ်တွေပါဝင်ခဲ့တယ်လို့စာတင်ကျောင်း114ကျောင်းပျက်စီးခဲ့တယ်လို့ပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်လပိုင်းကစလို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်တပ်တွေကြားစိုက်ပွဲပြင်းထန်ခဲ့တာကြောင့်စာအန်တန်တွေတိတ်ခဲ့ရတယ်လို့စာတင်ကျောင်းအများစုလည်းပိတ်ထားရတော့အခြေအနေပါဒီလိုပိတ်ထားခဲ့တာကြောင့်ဆစ်ဆောင်နေခဲ့ရတဲ့အသက်44နှစ်အရွယ်မမိုင်းငယ်အမီလွဲရဲ့တမီးသုံးယောက်ဟာလည်းစတင်ကန်းနဲ့ဝေကွာနေရတာပါဒေတာတွင်ငွေကြေးတက်နိုင်သူတွေကတော့တခြားဒေတာကအကြောင်းတွေမှာပြောင်းရွှေ့ထားကြပေမယ့်မမိုင်းငယ်ကတော့သူ့တမီးတွေကိုပညာဆက်တင်ကြားပေးနိုင်ဖို့အခွင့်မသာခဲ့ပါဘူး
မမမိတုံးကကြတော့ဟာမမကြီးမပေါင်းတယ်နော်စာမေးပွဲတစ်ပြေတော့ဖြေလိုက်ရတယ်ပေါ့နော်နောက်ပိုင်းကျတော့သူဆိုင်ဒီတက်မှာကျတော့ဖြစ်ဖြစ်လာတဲ့ချိန်မှာဖြစ်ပြီးသေးကုန်ကြအဲ့လိုမျိုးဆိုတော့တောင်းလေးဖြစ်သွားပြီအင်းဒီကျန်တာလေးဉာဏ်တော့ရှိဦးမှာလာရှိတဲ့ရန်တော်မမလေးတို့ဖြစ်ကြတယ်ပေါ့နော်ဒီမှာကျတော့ဆေးသေးမမလေးတို့လည်းညောင်းအင်းဒီကျလေးဆက်ဆဲလို့ဆိုတော့စာဖို့တောက်ဖြစ်ပါမှာအမေကပေါ်အလုံးမျိုးကြီးစာဖေးစာတော့ရတယ်ရှိ
စစ်ကောင်စီရဲ့ပညာရေးဝန်ကြီးဌာနအခြေခံပညာရေးဦးစီးဌာနအောက်မှာရှိတဲ့အခြေခံပညာကျောင်းပုဂ္ဂလိကကျောင်းနဲ့ဖုံးတော်ကြီးတင်ပညာရေးကျောင်းတွေမှာကျောင်းအနှံနဲ့ကျောင်းသားအရေးအတွက်ဟာ 6.3 တန်းကျော်ရှိတယ်လို့ဂျွန်လ၂ရက်မှာထုတ်ပြန်ထားပါတယ်စစ်တပ်အာဏာမသိခင်အယက်သားအစိုးရလို့ဆိုနိုင်တဲ့ NLD လက်ထက်2019-2020ပညာသင်နှစ်မှာတော့အခြေခံပညာကျောင်းတွေမှာကျောင်းအနှံတူစုစုပေါင်း 9.8 တန်းကျော်ရှိပြီးကျောင်းတက်ရောက်သူ93ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့2023စာသင်နှစ်မှာတော့အတန်းပြည့်စုံကျောင်းဆောင်မှုပွဲကိုဖြည့်ဆို့သူ9000ခွဲဝင်ခြင်းရှိခဲ့ပါတယ်။ဒီရေအတွက်ကိုကြည့်မယ်ဆိုရင်ကလေးငယ်3တန်းဝင်ခြင်းဟာဘယ်လိုစတင်ကြားခွင့်ရနေတယ်လဲဆိုတာအပြေမတည်ရသေးပါဘူးဒီလိုနိုင်ငံတဝန်ပြင်းထန်တဲ့ပြည်ပခါတွေကြောင့်ကာလရှည်ကြာကြောင်းပိတ်ထားရတာတွေကလည်းကလေးတွေရဲ့ပညာသင်ကြားခွင့်ကိုအကြီးအကျယ်ထိခိုက်တယ်လို့ကျောင်းထွက်နှုန်းတွေကိုလည်းတိုးလာစေတယ်လို့ EU ရဲ့ထုတ်ပြန်ချက်ကဆိုပါတယ်
ပြည်ညာရေးရဲ့တရားမှုနဲ့ပတ်သက်ပြီးပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း ဆန်တက်ပြီးတော့လုပ်တဲ့ပညာရေးတွေဖြစ်တယ်တိုင်းပြည်တစ်ခုဖွံ့ဖြိုးဖို့ကကျွန်တော်ဒီအသက်ပေါ်တော့အဓိကဒီ၁၈နှစ်နဲ့၃၀ကြာလူငယ်တွေကိုကျွန်တော်တို့စနစ်တကျကျွန်တော်တို့အဆင့်အတန်းမီတဲ့ပညာရေးကိုကျွန်တော်တို့ပံ့ပိုးနိုင်မှာအတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ကဒါအများကြီးအလားအလာရှိတယ်ပေါ့နော်ဒါကြောင့်မလို့အခုကကိုဗစ်တော့လည်းကျွန်တော်ကကြောင်းနေပိတ်တယ်အခုကဒီအာဏာသိမ် တည်းရိုက်ထိခိုက်နိုင်တဲ့ဟိုအနေထားတွေမျိုးထိဖြစ်နေတော့ကျွန်တော်တို့တိုင်းပြည်ရဲ့ဖွံ့ဖြိုးမှုပေါ့နော်ပညာရေးကိုမပြောနဲ့ပါဒီဖွံ့ဖြိုးမှုဆိုတာပညာရေးမှာပဲအများကြီးအခြေခံတော့တိုင်းပြည်ကတော့ဒါဘလို့မှကျွန်တော်တို့ဒါနလန်ထားမဲ့ပုံစံမရှိဘူးပေါ့နော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ကအင်မတန်မှဒီဟိုအဟံအတားတွေရှိနေဦးမယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ကျော်လည်ရေးအပြောင်းလဲလို့ပြောဆိုကြတယ်တက်ဆယ်နှစ်ဆက်ခွန်စစ်စင်ရင်နောက်ပိုင်းမှာတော့နိုင်ငံထိဆုံနိုင်ငံဟာပြောင်းလဲခဲ့တာကြောင့်ပညာရေးကိုစာကျင်းနိုင်ခဲ့ပါတယ်အဲ့ဒီဒေသတွေမှာကြောက်ထွက်နှုံတွေတိုးမလာစေဖို့စစ်ရှောင်ကလေးတွေအပါအဝင်ကလေးငယ်တွေပညာရေးရက်တက်မသွားအောင်အဖွဲ့အစည်းတချို့ကလှုပ်ဆောင်နိုင်တာတွေ့မြင်ရပါတယ်တန်ပီပညာရေးကောင်စီ TLEC ကအခုနှစ်မှာတော့တန်အမျိုးသားလွတ်မြောက်ရေးတက်မတော် TNLA ထင်းချုံရနယ်မြေတွေမှာဆရာဆရာမအင်အား 3,000 ဝန်းကျင်နဲ့ကျောင်းပေါင်း 900 နီးပါးဖွင့်လှစ်သွားမယ်လို့ပြောဆိုထားပါတယ်။ TLEC အနေနဲ့ဒေတာတွင်ပညာသင်ကြားခွင့်ဆုံးရှုံးနေတဲ့ကလေးတွေအတွက်ပညာသင်ကြားခွင့်ရအောင်ရည်ရွယ်ချက်နဲ့အခုလိုကျောင်းတွေဖွင့်လှစ်နေတာဖြစ်တယ်လို့အခြေခံပညာလက်ပတ်နိုင်ရေးဒါရိုက်တာကဆိုပါတယ်။
ဒီကြည်လက်ပိုင်းနဲ့ခုနကဒီကစီပီရှောင်းနေရတဲ့စင်တာလေးမှာပေါ်တွေ့ပြီပေါ့နော်။ဆိုတော့အဲ့နေရာမျိုးဒီစာတင်ကြားဆက်အခြေခံဆောက်ဟုတ်ဟိုခိုင်ခိုင်မာမာမရှိတော့ညာလေပေါ့နော်ဒီပညာတည်ယူမှုပြုနိုင်တဲ့အနေထားဟိုတခုဖြစ်အောင်တော့ကျွန်တော်တို့ကစီစဉ်ဆောင်ရွက်နေတဲ့ဟိုယာယီအကြောင်းဆောင်တို့ဘာတို့ဟာတော့စောင့်တာရှိတယ်တချို့ဟာကျွန်တော်လည်းရှိထားတဲ့အကြောင်းဆောင်လေးကိုပြန်လဲပြန်မှမှမှန်ပြီးတော့ပြင်ဆင်ပေးနေတဲ့အနေထားလည်းရှိတာပေါ့နော် PTMC ပေါ့နော်ပေါ်လာတဲ့အကြောင်းရင်းကလည်းကိုပြေးကြောင်းတော့ဒီပြိပခကြောင်းပေါ့နော်စာတင်ပညာတင်ကြားခွင့်ဆုံးရှုံးနေတဲ့ကလေးတွေအတွက်ပေါ့နော်ပညာခွင့်သာရရှိအောင်ဆိုတဲ့ရွေးချက်နဲ့ဒါကျွန်တော်တို့ကအကောင့်ထဲပေါ်ခဲ့တာဖြစ်တဲ့အကလေးတွေကိုပညာသင်ကြားခွင့်ပြုဖို့ဆိုတာပညာရေးဖော်ဆောင်တဲ့အဖွဲ့အစည်းတွေအတွက်ကမဟုတ်ပါဘူးပေါ့နော်ဒီတက်ဆိုင်ရာကလေးမိဘတွေမှာလည်းကလေးပညာသင်ကြားခွင့်အခုရရရှိအောင်သူကလည်းအာပြန်ခွင့်ဆိုင်ဒါလမ်းကြောင်းတွေဖော်ဆောင်ပေးရမှာဖြစ်တယ်ပေါ့နော်မိတိအဖွဲ့အစည်းကဖော်ဆောင်တဲ့ပညာရေးဖြစ်နေပြီပေါ့နော်အားလုံးဥပပေါင်းပါဝင်ပေးကြဖို့ဆိုကျွန်တော်အနေနဲ့အတိုက်တွန်းပြောလိုပါတယ်
TLEC အနေနဲ့မနစ်ကပညာသင်နေမှာတော့ကျောင်းသား 28,000 ကျော်ကိုပညာသင်ကြားပေးနိုင်ခဲ့တယ်လို့ကျောင်းသား 380 ကျော်ဖွင့်လှစ်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်တစ်ဖက်မှာလည်းကြားကာလအစိုးရဖြစ်တဲ့ NUG ကကလေးငယ်တွေပညာရေးရက်တက်မသွားဖို့အွန်လိုင်းကနေပညာသင်ကြားနိုင်မယ်။အွန်လိုင်းစာသင်ကျောင်းတွေအပါအဝင်စစ်ကောင်စီလက်လွတ်လိုက်ရတဲ့ဒေသတွေမှာမြေပြင်သင်ကြားမှုတွေလှုပ်ဆောင်နေတာလည်းရှိပါတယ်။ဒါပေမဲ့ online ကနေသင်ကြားရမှာလုံခြုံရေးအပါအဝင် internet ဖြတ်တောက်ခံရတာ internet ဝန်ဆောင်ကအခကြေးငွေဈေးကြီးတာစတဲ့အခြေအနေတွေကြောင့်ကျောင်းသားကျောင်းသူတိုင်းလလန်မမီခဲ့ကြပါဘူးမြေပြင်မှာလက်ပတ်နေတဲ့စာသင်ကျောင်းတွေမှာဆိုရင်စစ်ကျောင်းထိုးလာတဲ့အခါကျောင်းတွေပိတ်ရတာကြားကာလပညာရေးကျောင်းတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတာစတဲ့ဖြစ်စဉ်တွေကြောင့်လွတ်လပ်စွာပညာသင်ကြားခွင့်ကိုကလေးငယ်တွေဆုံးရှုံးနေကြရတာပါဒီလိုလွတ်လပ်စွာပညာသင်ကြားခွင့်တွေမဆုံးရှုံးဖို့ပညာရေးအာမခံချက်ပေးဖို့လိုတယ်လို့အခြေခံပညာရေးဝန်ထမ်းများအထွေထွေတပိတ်ကော်မတီ PEGSC ရဲ့အတွင်ရင်မှုအဖွဲ့ဝင်တူဖြစ်တဲ့ဆရာနောင်ချူကပြောပါတယ
်ကျောင်းသားများစုပါဝင်ဖို့ကတော့ဟိုအဓိကကျွန်တော်တို့ကျောင်းသားတွေရဲ့လွတ်လပ်စွာပညာသင်ကြားခွင့်ကိုအာမခံပေးရမယ်ပေါ့နော်အာမခံပေးရမယ်အဓိကအဲ့ဒါကဒီတော်လိုင်းရေးပတ်ချမ်းမှာမဟုတ်ဘူးပေါ့နော်စစ်ကောင်စီပတ်ချမ်းရောဒီပညာရေးအခွင့်အရေးပေါ့နော် right to education ကိုလက်ရှိရှိနေတဲ့အင်အားစုတွေအားလုံးကအမခံပေးဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်စစ်ရှောင်စကန်တစ်ခုမှာစာတင်နေရပဲဖြစ်ဖြစ်ပေါ့နော်ကိုယ့်ရဲ့နေအိမ်မှာပဲနေပြီးတော့စစ်ကောင်စီအကြောင်းလည်းမတတ်ဘူးဒီဘက်က federal school တွေကိုလည်းတက်ဖို့အတွက်အလလမ်းမမီဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့နေအိမ်မှာပဲမိသားစုအဖေအမေတို့ဒီမို့အကူမဦးလေးတွေပေါ့နော်ဒီလူတွေရရင်ပြီးတော့ပြန်ပြီးတော့ ပင်ကြားပေးနေတဲ့သင်ကြားရေးရပ်ဝန်လေးတွေရှိပြီးတော့တိစောက်ထားတဲ့ကျောင်းသားတွေပေါ့နော်ဒီကျောင်းသားတွေကတော့ပညာရေးအမှားခံချက်ပေါ့နော်အဲ့ဒါကိုအပြေးဝပေးဖို့လိုပါတယ်ချိန်တိုင်ကျွန်တော်တို့ဒီလိုမျိုးသင်ယူမှုတွေရရလာတဲ့ဒီအတွေးကိုပြန်လဲစီစစ်ပြီးတော့ပေါ့နော်ကျောင်းသားတွေကိုပညာရေးအမှားခံချက်တကူခံခံမှာပေးဖို့လိုအပ်ပြီးလို့ထင်ပါတယ်အခုကတော့လောလောဆယ်မှာတော့ပညာရေးအမှားခံချက်လို့ပ
ဒီကနေ့ကလေးတွေရဲ့ပညာရေးကိုပါထိခိုက်နေတယ်လို့EU ကချုပ်ပြန်ထားပါတယ်။ကြပြင်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့လူဦးရေ၃တန်းကျော်ရဲ့တဝက်နေပါဟာကလေးတွေဖြစ်နေတာပါ။ဒီလိုထွက်ပြေးနေရတဲ့ကလေးတွေရောရာယီစာသင်ငန်းတွေကလေးကျောင်းတန်းနာဆင်နေရတဲ့ကလေးတွေအတွက်ပါလွတ်လပ်စွာပညာသင်ကြားဝေရှိတဲ့စာသင်ခန်းတွေကနေဝေကွာနေရစေပါ။
Tidrin sama go, tan lin kakak pipo cara cipare.